This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
Radio NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီဆရာနာရှင်ဘီတို့မှခင်ဝေးပြီးကိုစိတ်နှပါဘီကင်းလုံးကြုံကြပါစီလို့ Radio NUG ဝိုင်းတော်သားတွေကစူတောင်းမြတ်တာပူတာလိုက်ရပါတယ်မင်္ဂလာမနက်ခင်ပါခင်ဗျာအခုချိန်ကစတင်ပြီး Radio NUG မနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုရန်နိုင်ကဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီရီသတင်းကတော့အုတ်တွင်းမြို့နယ်ကျမနဲ့ရွာကစစ်ကောင်စီစခန်းကုန်းကိုတော်လိုင်းတပ်များတိုက်ခိုက်သိမ်းပိုက်ခါမိရှို့ဖျက်ဆီးတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်ဘကိုးတိုင်းအုတ်တွင်းမြို့နယ်ကျမနဲ့ရွာကအင်အား60ခန့်တက်ဆွဲထားတဲ့စစ်ကောင်စီစခန်းကုန်းကိုတော်လိုင်းတပ်တွေကမေလ10ရက်မနက်9နာရီကနေနေ့လယ်7နာရီခွဲအချိန်ထိဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒါဝရီခန်အမှတ်1တရင်တက်ခွဲကားကသတင်းထုတ်ပြန်ပါတယ်တိုက်ပွဲတွင်စစ်ကောင်စီရဲ့လေကြောင်းပစ်ကူတွေကြားရကနေပဲစခန်းကုန်းကိုတော်လိုင်းတပ်တွေကသိမ်းပိုက်နိုင်ခဲ့ကစခန်းကိုမိရှို့ဖျက်ဆီးနိုင်ခဲ့ပြီးစခန်းအတွင်းကစိုက်ကဲ6စီးကားတစ်စီးနဲ့အခြားပစ္စည်းတွေကိုလည်းတဘာတဲ့သိမ်းဆီးရရှိထားတယ်လို့သိရပါတယ်တိုက်ခိုက်မှုကတော့တာဝရီခိုင် PDF တပ်ရင်း3831တပ်ခွဲကဂျိုးပင်ကောင်ဟီရိုးပျောက်ကြားတပ်ဖွဲ့တပ်ရင်း3631တပ်ခွဲ3လုံးကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာအခုဆက်လက်ပြီးဟိုင်းယူလန်းစုံစစ်ကောင်စီတပ်စခန်းမိရှုဖျက်ဆီးခင်ရတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါဦးမယ်။ဘကိုးတိုင်းဒေသကြီးတာဝရီခိုင်မင်းလှမြို့နယ်အတွင်းရှိဘကိုးရိုးမှာတဲ့စိန်ကက်လန့်မြို့ချောင်းရိုးမှဖျက်ကျော်လမ်းပေးမှာတည်ရှိတဲ့ဟိုင်းယူလန်းစုံမှာစစ်ကောင်စီတပ်ဖွဲ့တွေကတီဆောက်ထားတဲ့တပ်စခန်းတစ်ခုအားတာဝရီခိုင်တပ်ရင်း3832တပ်ခွဲကားမှရဲဘော်တွေက2025ခုနှစ်မေလ17ရက်မွန်းတဲ့12နာရီကမှမိရှုဖျက်ဆီးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီဖြစ်စဉ်မတိုင်မီစစ်ကောင်စီတပ်ဖွဲ့တွေကပြည်သူတွေရဲ့ကားများအားချောဆွဲဖို့ကြိုးပမ်းနေတယ်လို့သတင်းရရှိခဲ့တဲ့အတွက်ဒါယဝရီခန်တပ်ရင်း3832တပ်ခွဲကားမှရဲဘော်တွေကတိုက်ခတ်ရန်သွားရောက်ခဲ့ပေမဲ့လည်းရဲဘော်များရောက်ရှိချိန်မှာစစ်ကောင်စီတပ်ဖွဲ့တွေဟာဆုတ်ခွာထွက်ပြေးသွားခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့များပြန်လည်အခြေချနေထိုင်ခြင်းမပြုနိုင်စေရန်ရဲဘော်များကတပ်စခန်းတွင်းဝင်ရောက်ကာမီးရှို့ရှင်းလင်းမှုတွေပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဟိုင်းယူလန်းစုံတပ်စခန်းဟာ2023ခုနှစ်အောက်တိုဘာလမှစတင်ကစစ်ကောင်စီတပ်ဖွဲ့များကအထမ်းချတက်ဆွဲထားခဲ့ပြီးအနီးအနားရှိကျေးရွာများသို့လက်နက်ကြီးများဖြင့်ရန်တမ်းပစ်ခတ်ခြင်းလမ်းသွာလန်းလာပြည်သူများအားဖမ်းဆီးချင်းကြောက်ကငွေညစ်ခြင်းနဲ့အမျိုးမျိုးဒုက္ခပေးနှောက်ယှက်မှုတွေပြုလုပ်ခဲ့တာကြောင့်တာဝရီခန်တပ်ရင်း3832တပ်ခွဲကားမှရဲဘော်များကရခိုင်ကလည်းအနည်းဆုံး3ချိန်ထံမှနေပစ်ခတ်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ဖွဲ့များကထိခိုက်သေးဆုံးမှုများလည်းရှိခဲ့တယ်လို့သိရပါပါတယ်ခင်ဗျာကုဒ်ကတင်ဆက်ပေးခြင်းနဲ့စီရီသတင်းကတော့တပင်းမြို့နယ်အိုးရင်းတွင်ကျေးရွာစာတင်ကျောင်းအားလေကျောင်းတိုက်ခိုက်ခံရမှုဖြစ်စဉ်မှာကျောင်းသားတငယ်ကလေးငယ်နဲ့အမျိုးသမီးစုစုပေါင်း22ဦးပြင်းထန်ဒဏ်ရာများနဲ့သေဆုံးခဲ့ရတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။မေလ12ရက်မနက်ပိုင်းတပင်းမြို့နယ်အိုးရင်းတွင်ကျေးရွာစာတင်ကျောင်းအားလေကျောင်းတိုက်ခိုက်ခံရမှုဖြစ်စဉ်မှာကျောင်းသားတငယ်ကလေးငယ်နဲ့အမျိုးသမီးစုစုပေါင်း22ဦးပြင်းထန်ဒဏ်ရာများနဲ့ပွဲချင်းပြီးသေဆုံးခဲ့ရပြီးထိခဲ့ဒဏ်ရာရပြီးအရေးပေါ်ဆေးကုသမှုခံယူရသူအရေအတွက်ဟာ40ခန့်ရှိတယ်လို့မြေပြင်တီးပြုတ်စင်းရရှိခဲ့ကြောင်းတပင်းမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအတည်ပြုထုတ်ပြန်ထားပါတယ်။လေရင်ဖြင့်စာတင်ကျောင်းပေါ်တည့်တဲ့လေကျောင်းတက်ခတ်မှုပြုလုပ်ခံခဲ့ရခြင်းဖြစ်ကအပြစ်မဲ့ကလေးတငယ်ကျောင်းသားလူမဲလေးများအဆုလိုက်အပြုံလိုက်ထိခိုက်သေးဆုံးခဲ့ရခြင်းဖြစ်တယ်လို့တပင်းပအဖကအတည်ပြုထားပါတယ်။သေဆုံးသွားခဲ့တဲ့ကလေးငယ်များထိခိုက်ဒဏ်ရာရရှိခဲ့တဲ့ကလေးငယ်များရဲ့မိဘများနဲ့တတ်တူတပင်းမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဟာလည်းယင်းနှစ်ကြေကွဲစွာခံစားရတယ်လို့ဖော်ပြပါတယ်ခင်ဗျာ။ဆလဘီနဲ့ဆက်ပေးကျင်တာကတော့ချောင်းဦးမြို့နယ်မှန်ချိုရွာကိုလေရင်ဖြင့်ပုံကျဲတက်ခတ်မှုမှာမြို့သမီး2ဦးသေဆုံးပြီး ပြည်သူ6ဦးထိခိုက်ဒဏ်ရာရှိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။မေလ12ရက်နေ့မနက်9နာရီကမှ6ဦးမြို့နယ်မှန်ချိုရွာကိုကျမ်းဖတ်စစ်တပ်ကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေရင်ဖြင့်နှစ်ကြိမ်ပုံကျဲတိုက်ခတ်ခဲ့ခြင်းဖြစ်ကြောင်း7 People Defense Force SPDF မှတရင်ရရှိပါလေ။လေကြောင်းတိုက်ခတ်မှုတွင်အသက်40ကျော်အရွယ်မျိုးသမီးနှုတ်သေဆုံးခဲ့ပြီးအသက်14နှစ်အရွယ်မျိုးသမီးငယ်တဦးအပါအဝင်ပြည်သူ9ဦးထပ်မံထိခိုက်ဒဏ်ရာရှိကာနေအိမ်3လုံးလဲပျက်စီးခဲ့ရတယ်လို့သိရပါပါတယ်။အဲဒီလိုလေရင်ဖြင့်ပုံကျဲတိုက်ခတ်ပြီးတဲ့နောက်ချောင်းမြို့ပေါ်ရှိအကြံဘက်စစ်ကောင်စီတပ်သားများကလည်းမှန်ချိုရွာအနီးပတ်ဝန်းကျင်ကိုလက်နက်ကြီးများနဲ့9ကြိမ်ထပ်မံပစ်ခတ်တိုက်ခတ်ခဲ့ပြီးပြည်သူများထိခိုက်မှုမရှိဘူးလို့သိရပါပါခင်ဗျာ။ဆလဘီကြိုက်ထုံမြို့နယ်ဝင်းကန်ကြီးရွာကိုအနာသိအကြံဘက်စစ်ကောင်စီမှဝိုက်တွဲလင်ရင်တိုက်ခတ်မှုပါဝင်လက်နက်ကြီးတို့ဖြင့်ပစ်ခတ်တဲ့အတွက်ပြည်သူတူးသေးပြီး၄ဦးဒဏ်ရာရတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ KNU ကရင်မျိုးသားစီယုံကော်သူလီအုပ်ချုပ်နယ်မြေဒုသူလူခရိုင်အတွင်းအနာသိအကြံဘက်စစ်ကောင်စီမှတိုက်ပွဲဖြစ်ပွားမှုရှိပဲပြည်သူလူထုနေထိုင်တဲ့ရဲရွာများကိုပစ်မှန်ထားကလေကြောင်းလက်နက်ကြီးတို့ဖြင့်ပစ်ခတ်တဲ့အတွက်ပြည်သူတူးသေးဆုံးပြီး၄ဦးဒဏ်ရာကနေ19လုံးထိခိုက်ပျက်စီးခဲ့ရပါတယ်။2025ခုနှစ်မေလ10ရက်နေ့ညနေ4နာရီခန့်အချိန်မှာကြိုက်ထုံမြို့နယ်ဝင်းကန်ကြီးရွာသို့အနာသိကျမ်းပတ်စစ်ကောင်စီမှဝိုက်ထွဲလျင်ဖြင့်ဘုံဒီ၅လုံးကျဲချခဲ့ရမှာကြေးရွာတွင်ရှိနေလေလုံးအသုံးဆောင်ပစ္စည်းများမိလောင်ကျွမ်းခဲ့ရပြီးနေနှလုံးဘုံစားထိမှန်ပျက်စီးခဲ့ကအပြင်းမဲ့ရွာသား2ဦးထိမှန်ဒဏ်ရာရရှိခဲ့ပြီးစောနေတို18နှစ်ဘေဘက်နဒင်ဒဏ်ရာရရှိခဲ့ပါတယ်2025ခုနှစ်မေလ17ရက်နေ့မနက်7:40အချိန်မှာကြိုက်ထုံမြို့နယ်ဝင်းကန်ကြေးရွာတွင်ကိုစစ်ကောင်စီမှဂျက်ဖိုက်တာ2စီးဖြင့်ပေါင်900ဘုံတလုံးပေါင်200ဘုံတလုံးကျဲချခဲ့ရမှာဦးစိန်မြခုံးအိမ်ပေါ်ကိုပေါင်900ဘုံတလုံးကျရောက်ပောက်ကွဲခဲ့ပြီးအိမ်ပြိုကျပျက်စီးခဲ့တဲ့အတွက်ဦးစောမြထူးအိမ်ရှိပေါင်200ဘုံဒီတလုံးကျရောက်ပောက်ကွဲကအိမ်ပြိုကျပျက်စီးခဲ့တဲ့ပြင်ပြည်သူများရဲ့နေအိမ်များပြင်းပြင်းထန်ထန်ထိခိုက်ပျက်စီးခဲ့ပြီးဦးမောင်နိုင်53နှစ်ဝဲဘက်လက်ကောက်ဝတ်ကြီးမွားမောင်မြင့်မြတ်ထွေ73နှစ်ရာဘက်ကျောပြင်တို့ဒဏ်ရာရရှိခဲ့ကြပါလေ2025ခုနှစ်မေလ10ရက်နေ့ညနေ 4:18 မိနစ်ချိန်မှာစစ်ကောင်စီအမှတ်44ချင်းမြန်တမထဏာချုပ်မှတရားနှစ်စင်မမလက်နက်ကြီးနှလုံးပစ်ခတ်ခဲ့ရမှာအလူးကြီးရွာအုပ်စုကရဝေးစိတ်ရွာတောထန်းချံများထဲမှာကြံ့ရောက်ပောက်ကွဲခဲ့ပြီးတောင်ထန်းချံမှာဖက်ပစ်နေတဲ့ကရဝေးစိတ်ရွာအလဲစုနေရသားပြည်သူအမည်ဒေါခင်အေးအသက်66နှစ်လက်နက်ကြီးကြီးစားဦးကောင်းထိမှန်၍ပွဲချင်းပြီးသေဆုံးကတောထန်းမင်များလည်းထိမှန်ခဲ့ရပါလေခင်ဗျာဆလဘီတင်ဆက်ပြီးမှာကတော့မော်လူးမြို့ကိုစစ်တပ်ကလေရင်နဲ့ဘုံကျဲချမှုမှာအရသား2ဦးသေဆုံးဆိုတဲ့သတင်းပဲဖြစ်ပါတယ်။အင်းတော်မြို့နယ်မော်လူးမြို့ကိုစစ်တပ်ကမေလ12ရက်နေ့နေ့လယ်12နာရီဝန်းကျင်မှာတတအူးတက်ဂျက်ဖိုက်တာ2စီးနဲ့ဘုံသုံးလုံးကျဲချခဲ့ပြီးရော့ကက်တွေနဲ့ပစ်ခတ်ခဲ့ကြောင်းအင်းတော် Revolution IR မှသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဟာအရသားပြည်သူတွေရဲ့နေအိမ်အဆောက်အဦတွေကိုဥတီတက်ခတ်ခဲ့တာဖြစ်ပြီးအဲ့ဒီဘုံကျဲချမှုနဲ့ရော့ကက်တွေနဲ့ပစ်ခတ်ခဲ့မှုကြောင့်မျိုးသား2ဦးတေဆုံးက9ဦးဒဏ်ရာရရှိခဲ့တယ်လို့လည်းဒေသခံတွေကသိရပါဗျ။ဒါပြင်နေအိမ်အဆောက်အဦတွေလည်းထိခိုက်ပျက်စီးခဲ့ရတယ်လို့ဒေသခံတွေကဆိုပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့စစ်ကောင်စီတပ်ခမရ439တပ်ရင်းမှတပ်သား2ဦးကရင်မျိုးသားလူမျိုးရေးတပ်မတော် KNLA တပ်ရင်း8ထံသို့လက်နက်ချအလင်းဝင်နေဆိုတဲ့သတင်းပဲဖြစ်ပါတယ်။ KNU ကရင်မျိုးသားစီယုံကော်တူလီအုပ်ချုပ်နယ်မြေကလဲလွေထူခရိုင်မူးမြို့တွင်2025ခုနှစ်မေလ5ရက်နေ့မှာအာဏာသိမ်းအကြမ်းဖက်စစ်ကောင်စီတပ်ခမရ439တပ်ရင်းမှတပ်သားတဦးဖြစ်တဲ့တပ်သားကိုသက်အောင်ခေါ်ကိုသက်ဟာ MA11 တလက် G3 ပေါက် G အတောင့်တရာလုံးနဲ့တူဗရာစခန်းမှထွက်ပြေးလွတ်မြောက်ပြီးကရင်မျိုးသားလူမျိုးရေးတပ်မတော် KNLA တပ်ရင်း8ထံသို့လက်နက်ချအလင်းဝင်လာခဲ့တယ်လို့ KNU ဗဟိုကပေါ်ပြပါတယ်။ကိုသက်အောင်ဟာယခင်က YBS ကမ်းပေါင်းသမားတူဖြစ်ပြီး၎င်းရဲ့ဆန္ဒမပါဘဲစစ်မှုထမ်းဖို့မတရားဖမ်းဆီးစီခိုင်းခံရသူလည်းဖြစ်ကကိုသက်အောင်ကိုမြို့နယ်နဲ့ KNL တရင်ရှိမှစုတော်ငွေ10သိန်းကျပ်တတိအားပေးအပ်ကြီးမြင့်ခဲ့ပါတယ်။အဲဒီလိုအာဏာသိမ်းကြမ်းဖက်စစ်ကောင်စီတပ်ရဲ့မတရားဖမ်းဆီးကအတင်းအဓမ္မစစ်မှုထမ်းစီခိုင်းခံရတဲ့စစ်ကောင်စီတပ်သားများအနေနဲ့နှီးစက်ရာတိုင်းရင်းသားတော်လှန်ရေးတပ်များနဲ့ပြည်သူ့ကာကွယ်တပ်ဖွဲ့များထံသို့လက်နက်ချအလင်းဝင်ရန်ဖိတ်ခေါ်ကြောင်းပေါ်ပြပါလေခင်ဗျာအခုတင်ပြခဲ့တဲ့စီရီသတင်းကောင်းလို့ချက်တွေကို Radio Energy သတင်းတောက်တာဂီနဲ့ Carshare ကပေးပို့ထားတာဖြစ်ပါလေခင်ဗျာ
စီရီသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါ အခုပထမဆုံးတော့အနေနဲ့ပါတုံးလုံးရန်တရားပြုပြင်ပြောင်းလဲရေးလုပ်ငန်းများရဲ့တိုးတက်မှုစိန်ခေါ်မှုများနဲ့ပတ်သက်ပြီး NUCC နဲ့ NUG တွဲဆောင်ဆွေးနွေးတဲ့တင်ကိုတင်ပြပေးပါမယ်။ပြည်သူ့အုပ်ချုပ်ရေးပအဖအပြည်သူ့ကာကွယ်ရေးပကဖနဲ့ပြည်သူ့လုံခြုံရေးပလဖများမှဖြစ်ပေါ်နေတဲ့အခြေအနေများနဲ့ပတ်သက်ပြီးပြည်ထရေးနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာန NUG MOHAI ကာကွယ်ရေးဝန်ကြီးဌာန NUG MOD ပြည်ထောင်စုဝန်ကြီးများနဲ့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC တာဝန်ရှိသူများတွဲဆောင်ဆွေးနွေးခဲ့တယ်လို့တင်ရရှိပါတယ်။ဆွေးနွေးပွဲမှာအနူဂျီပြည်တော်စုဝန်ကြီးများနဲ့အတွင်းဝန်များကပါသုံးလုံးရန်တရားများနဲ့ပတ်သက်ပြီးလှုပ်ဆောင်နေမှုများစိန်ခေါ်ချက်များနဲ့ဖြည့်ရှင်းရန်ပြင်ဆင်ထားရှိမှုများကိုရှင်းလင်းမျှဝေခဲ့တဲ့အပြင်ကောက်ခံရရှိတဲ့အခွန်များနဲ့ပတ်သက်ပြီးခွဲဝေအသုံးပြုတဲ့ပုံစံကိုလည်းရှင်းလင်းဝေမျှသွားခဲ့ပါတယ်။ NUCC တာဝန်ရှိသူများကပြည်သူ့အုပ်ချုပ်ရေးရန်တရားတည်ဆောက်ရေးအတွက်နေမြေခံပြည်သူများရဲ့စံတာသဘောထားကိုအခြေခံပြီးပြောင်းလဲနိုင်မဲ့ရန်တရားများဖော်ဆောင်တင်ကြောင်းလှုပ်ဆောင်နေတဲ့တင်နန်းများမှာနိုင်ငံရေးတည်ဆောက်မှုဆိုင်ရာနိုင်ငံရေးဥပဒေများနဲ့ပတ်သက်ပြီးတင်ပြခြင်းကိုဦးစားပေးဆောင်ရွက်တင်ကြောင်းနဲ့စိန်ခေါ်မှုများနဲ့အခက်အခဲများကိုအတူတကွညှိနှိုင်းဖြေရှင်းသွားကြမှာဖြစ်ကြောင်းဆွေးနွေးခဲ့ပြီးတော့အစည်းအဝေးကိုအောင်မြင်စွာရည်နာခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးတပည့်ရင်းမျိုးနဲ့အိုတိန်တွင်ကြေးရွာစားတင်ကြောင်းကိုအကြံပေးစိဟုတ်စုကလေချောင်းမှဘုံချဲတိုက်ခိုက်မှုပြင်းထန်စွာအပြစ်ပေးအရေးယူနိုင်ရေးစုံစမ်းရှာဖွေဖော်ထုတ်သွားမယ်လို့ NUG ပညာရေးဝန်ကြီးဌာနထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်မေလ12ရက်နေ့မနက်10:00အချိန်မှာစကိုင်းတိုင်းတပည့်ရင်းမျိုးနယ်အိုတိန်တွင်ကြေးရွာစားတင်ကြောင်းကိုအကြံပေးစိဟုတ်စုကလေချောင်းမှဘုံချဲတိုက်ခိုက်ခဲ့ရာဆရာမ2ဦးခလေးတငယ်20ဦးပွေချင်းပြီးတည်ဆုံးကထိခိုက်ဒဏ်ရာရရှိသူ40ကျော်ရှိကြောင်းကနဦးသတင်းများအရသိရှိရကြောင်းအမျိုးသားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါသည်။အပြစ်မဲ့သောကလေးတငယ်ចောင်းသားចောင်းသူများဆရာမများကိုလေချောင်းမှတိုက်ခိုက်ရန်အမိန့်ပေးသူများပြစ်မှုကိုကာယကံမြောက်ကျူးလွန်သူများဘူပေါင်းပါဝင်သူများအားလုံးကိုထိုက်ထိုက်တန်တန်အရေးယူအပြစ်ပေးသွားမယ်လို့ဖော်ပြထားပါသည်။မြည်သည့်အចောင်းចောင်းចောင်းမှပြစ်ဒဏ်ကင်းလွတ်ခွင့်မရှိစေရေးကဘာချေတော်လဲဥဒန်းချေမီမဟုတ်ပဲပြင်းထန်စွာအပြစ်ပေးအရေးယူနိုင်ရေးစုံစမ်းရှာဖွေဖော်ထုတ်သွားမယ်လို့ဖော်ပြထားပါသည်။ဒါအပြင်နိုင်ငံတကာအတိုင်းအဝိုင်းအနေဖြင့်လည်းထီရောက်အကျိုးရှိသောတားဆီးအရေးယူမှုများကိုဆောင်ရွက်ပြီးခလင်းငယ်များအတွက်လုံခြုံစွာပညာသင်ယူခွင့်နဲ့ဘေးကင်းလုံခြုံသောကျောင်းများပေါ်ပေါက်လာရေးအားဖြည့်ပံ့ပိုးရန်တာဝန်ရှိတယ်လို့ထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ။ဆလဘီရန်ကုန်တိုင်းစစ်ဌာနဗျူဟာစစ်ကြောင်းတအား NUG မှစစ်ဘက်ဆိုင်ရာကျင့်ဝတ်တင်နန်းပို့ချပေးခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။လူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းဦးဆောင်နဲ့တာဝန်ရှိသူများကကာကွယ်ရေးဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော်ရန်ကုန်တိုင်းစစ်ဌာနဗျူဟာစစ်ကြောင်းတမှပြည်သူ့ကာကွယ်ရေးရဲဘော်များအားစစ်ဘက်ဆိုင်ရာကျင့်ဝတ် Military Code of Conduct တင်နန်းကိုမေလ10ရက်နေ့ကပို့ချခဲ့တယ်လို့တဲ့တင်ရရှိပါရယ်။တင်နန်းမှာလူ့အခွင့်အရေးဆိုင်ရာအခြေခံအသိပညာများနဲ့စစ်ဘက်ဆိုင်ရာကျင့်ဝတ်များနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေ International Humanitarian Law Geneva သဘောတူစာချုပ် Geneva Convention တို့အပေါ်အခြေခံပြီးအရက်သားပြည်သူများကိုကာကွယ်စောင့်ရှောက်ခြင်းစီရေးပြတ်မှတ်တတ်မှတ်ခြင်းတို့အပါအဝင်အမျိုးသားညီညွတ်ရေးအစိုးရကပြဋ္ဌာန်းထားတဲ့စစ်ဘက်ဆိုင်ရာကျင့်ဝတ်များ COC အစရှိတာတို့ကိုရှင်းလင်းပို့ချခဲ့ပါတယ်။အဒီနောက်တက်ရောက်လာကြတဲ့ပြည်သူကာကွယ်ရေးဘော်များကလည်းသိရှိလိုတဲ့အကြောင်းအရာများကိုမေးမြန်းခဲ့ပြီးတော့အပြန်အလှန်ဆွေးနွေးဖလှယ်ပြီးရှင်းလင်းပြောကြားမှုများလုပ်ဆောင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအကြံပေးစိအုပ်စုဟာစေးယုံနဲ့စာတင်ကြောင်းတွေကိုပြတ်မှတ်ထားပြီးလေရင်နဲ့ဘုံလိုက်ကျဲနေ၍လူတို့ကစံကျင်ကြရန် CDM ခွဲစိတ်အထူးကုဆရာဝန်ကြီးတိုက်တွန်းတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အကြံပေးစိအုပ်စုဟာစေးယုံနဲ့စာတင်ကြောင်းတွေကိုပြတ်မှတ်ထားပြီးလေရင်နဲ့ဘုံလိုက်ကျဲနေ၍လူတို့ကစံကျင်ကြရန် CDM ခွဲစိတ်အထူးကုဆရာဝန်ကြီးဒေါက်တာဆိုးမင်းကဆိုရှယ်မီဒီယာမှာတိုက်တွန်းရေးသားထားပါတယ်။တပည့်ရင်းမှာခလေးတွေစာမီးပွဲဖြစ်နေတဲ့ဘုံကျဲသွားတာចောင်းသားခလေးငယ်တွေကြီးတေကုန်နေဒီလောက်ရက်တွေကိုဘယ်သူမှတားဆီးကန့်ကွက်ပေးသူမရှိတာမရှိတယ်လို့မသိတယ်လို့နေနိုင်တာဟာလေအင်မတန်ရင်နာစရာကောင်းတဲ့ဖြစ်ရပ်တစ်ခုပါပဲ။အေဘီလာ22ရက်နေ့ကစပြီးကိုရီးသမားစာရီထဲမှာနိုင်ရီးတဲ့ဘုတ်ကလွဲရင်မြန်မာပြည်မှာဖြစ်နေသမျှ Extra Attacks Day အကြောင်းကိုတကဘာလုံးအနှံ့သတင်းပြန့်အောင်မနာမနေရေးသားလာခဲ့တာကြောက်လို့ဩနေတာမဟုတ်ပါဘူး။နောင်ဖြစ်လာသမျှကိစ္စတွေမှာဘယ်သူအလွန်ဆိုတာလူတကာသိအောင်မြင်အောင်ပြထားတာပါ။ခမရတို့အမျိုးထဲမှာရောလေတက်ကစစ်ဘိုးတွေမရှိကြဘူးလား။အခုဘယ်ရောက်နေလဲဘာလုပ်နေလဲသိကြလားမသိရင်လည်းသိအောင်ပြောပြမယ်။အဲ့ဒီကောင်ဘုံတွေလိုက်ကျဲနေတယ်ဗျ။စေးယုံတွေစာတင်ကြောင်းတွေပေါ်ကူလို့ဆူထားပါတယ်ခမရ။ဆလဘီအကြံပေးစိဟုတ်စုကအပြစ်ရက်ကာလကိုမေလကုန်အထိထပ်မံတိုးမြင့်ထားတော်လဲနေစဉ်ရက်ဆက်လေချောင်းလက်နက်ကြီးများဖြင့်တိုက်ခိုက်မှုများလှုပ်ဆောင်လျက်ရှိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။အကြံပေးစိဟုတ်စုကအပြစ်ရက်ကာလကိုမေလကုန်အထိထပ်မံတိုးမြင့်ထားတော်လဲနေစဉ်ရက်ဆက်လေချောင်းလက်နက်ကြီးများဖြင့်တိုက်ခိုက်မှုများလှုပ်ဆောင်လျက်ရှိတယ်လို့မေလ၁၂ရက်နေ့ AAPP ကဖော်ပြထားပါတယ်။မေလ၈ရက်နေ့ကရှမ်းပြည်နယ်နောင်ချိုမြို့နယ်တရက်ချိုကြီးရွာအားလက်နက်ကြီးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်တအူးအပါဝင်ဒေသခံ၄ဦးသေဆုံးခဲ့ရပါတယ်။ ီးမှာပင်ကချင်ပြည်နယ်ဗမော်မြို့ပေါ်မှာရှိတဲ့ဖုံကြီးချောင်းကို၄ချောင်းမှဘုံနှစ်ကျင်းကျဲချခဲ့ရာစစ်ဘေးရှောင်15ဦးကန်တည်ဆုံးခဲ့ပြီးတော့30ထက်မနည်းဒဏ်ရာရရှိခဲ့ကြောင်းသိရပါတယ်။မေလ9ရက်နေ့မှာလည်းကရင်ပြည်နယ်ကော့ကရိတ်မြို့နယ်လှိုင်ကွေကျေးရွာရှိဖုံကြီးချောင်းကိုစစ်အုပ်စုကလက်နက်ကြီးဖြင့်ပြတ်ခတ်ခဲ့တဲ့အတွက်ကြောင့်ဆရာတော်တပါးကြည်စားထိမှန်ပြီးပြန်လွန်တော်မူခဲ့ရပါတယ်။ဒါအပြင်မေလ10ရက်နေ့တရက်ထဲမှာပင်စကိုင်းတိုင်းချောင်းဦးမြို့နယ်နဲ့ဝက်လက်မြို့နယ်တို့ကို၎င်းမန္တလေးတိုင်းတပိတ်ချင်းမြို့နယ်နဲ့စင်ကူးမြို့နယ်တို့ကို၎င်းကယားပြည်နယ်ဖားဆောင်မြို့နယ်ကို၎င်းလေကြောင်းမှဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ရဲသားပြည်သူ20ဦးကျော်သေဆုံးခဲ့ရပါတယ်ခင်ဗျာ။ဆက်လက်ပြီးစူပါဖိုးအပတ်စဉ်တစ်အတွက်လက်မှတ်အဆောင်ရေ2000ကျော်ရောင်းချနိုင်ခဲ့ပြီးတော့စုမေပေါင်း1809စုကိုကန်ထူးရှင်များရဲ့ຫນွေဥတီအကောင့်ထဲသို့ဓာတ်ရိုက်ချိမြင့်နိုင်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စူပါဖိုးအပတ်စဉ်တစ်အတွက်လက်မှတ်အဆောင်ရေ2000ကျော်ရောင်းချနိုင်ခဲ့ပြီးတော့စုမေပေါင်း1809စုကိုကန်ထူးရှင်များရဲ့ຫນွေဥတီအကောင့်ထဲသို့ဓာတ်ရိုက်ချိမြင့်နိုင်ခဲ့တယ်လို့မေလ12ရက်နေ့မှာຫນွေဥတီမိသားစုကအသိပေးဖော်ပြထားပါတယ်။ပြည်သူဘန်နာကိုအပတ်စဉ်ပံ့ပိုးနိုင်ရန်အားဖြည့်ဝန်းရံသူများကြောင့်စူပါဖိုးအပတ်စဉ်တစ်အတွက်လက်မှတ်အဆောင်ရေ2000ကျော်ရောင်းချနိုင်ခဲ့ပြီးတော့စုမဲပေါင်း1809စုကိုကန်ထူးရှင်များရဲ့ຫນွေဥတီအကောင့်ထဲသို့ဓာတ်ရိုက်ချိမြင့်နိုင်ခဲ့ပါပြီ။ဒေါ်လာကြီးအတွက်အဓိကလိုအပ်နေတဲ့ဘန်နာငွေကိုအပတ်စဉ်ပံ့ပိုးနိုင်ဖို့နှမ်းစည်းလေးတွေရဲ့စုပေါင်းအားနဲ့တလန်းချင်းစီတက်ညီလက်ညီရှောက်လန်းကပါဝင်အားဖြည့်ကြရအောင်လို့ဆုထားပါတယ်။ Weekly Super Pool မှာ True Random စနစ်ဖြင့်ရွေးချယ်ပြီးသွားမဲ့စုအမျိုးအစား6ခုမှစုချင်းငွေပမာဏပေါင်း 3,960 ကျော်အထိအပတ်စဉ်ချိမြင့်နိုင်စွမ်းရှိတယ်လို့အသိပေးကြေညာထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီနဲ့ Carshell 2ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဒီတွင်တဲ့ရင်တွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လန်ရေးကဗျာကန်တာမှာမောင်လင်းရဲ့ရေးသားထားပြီးຫນွေဦးမှုဖတ်ကြားထားတဲ့စီတန်နဲ့လီရင်ပြန်းဆိုတဲ့တော်လန်ရေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။စီတန်နဲ့လီရင်ပြန်းတောင်မန်ကိုချက်တဲ့စိတ်ဟာအီကရက်စ်တို့သားအဖကစတယ်ဆိုရင်ရိုက်တို့ညီနော်ရဲ့လက်ထက်မှာလူသားဟာအင်ဂျယ်တွေရဲ့ပါဝါကိုရလိုက်တာပဲဒါတော်တဲ့ကကြောင်းတစ်ကြောင်းမှာလေကြောင်းပြန်တမ်းမှုတမားရဲ့သင်ကန်းစာကိုအစပြိုးလိုက်ပုံဖြစ်တယ်တိရိတ်ကြောင်းရဲ့ဘေးနားမှာမြေသားမြောင်းနတ်နတ်တွေကိုမြင်မိရလားကလေးတွေရဲ့တောင်ပံမုန်းစိတ်ကိုလေရင်ပြက်ဒုံးတွေနဲ့မှဖြေဖြောက်လို့ရနိုင်မလားကြောင်းတင်ကလေးစုံလင်ကဟောင်းလေးဟာချိုသားတက်ကြွလှပေးရဲ့မြည်တန်ဟိမ့်တန်တညံညံကောင်းကင်ရံကဘာတန်လဲကွဲ့မြည်တန်ဟိမ့်တန်တညံညံကောင်းကင်ရံကလေရင်ပြန်ကွဲ့ဒါပေမဲ့လေရင်ပြန်နဲ့တူတူပုံတိုင်းကစားနေရတဲ့ကလေးတွေအတွက်လေရင်ပြန်ဟာစိတ်တမ်းပဲ feeling တကား feeling ပဲငါတို့အိမ်ဝင်းထက်ကကြက်ပေါက်ဆကလေးတွေအတွက်အယက်ဆက်ဆုံးတင်းဆုံးငှက်ပဲတောင်မန်ကိုမုန်းတဲ့စိတ်ဟာစစ်ဘေးတဲ့ကလေးငယ်လေးတွေရဲ့ရင်ထဲကစခဲ့တာငှက်ကင်းတို့ပစင်းပြစ်တို့ဆိုတာဘဝထဲကဗန်းစကားတွေပဲဖြစ်ပေလေမောင်လင်းရဲ့
ရေဒီယို NUG မှာဆက်လက်အသံလွှင့်နေပါတယ်အခုဆက်လက်ပြီးတော့မိုးမခဆောင်းပါဖြစ်တဲ့ရက်ဆက်တဲ့လူထောင်တောင်းချီတီးဆုံးမှုတွေမှာဘူပေါင်းကူညီနေကြတဲ့ကမ္ဘာနိုင်ငံကြီးဆိုတဲ့မြန်မာနေဦးခရိုနီကယ်မေလ17ရက်မြင်ကွင်းကိုပူပူကဖတ်ကြားတင်ပြပေးထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာနေဦးခရိုနီကယ်မေလ17ရက်မြင်ကွင်းရက်ဆက်တဲ့လူထောင်တောင်းချီတီးဆုံးမှုတွေမှာဘူပေါင်းကူညီနေကြတဲ့ကမ္ဘာနိုင်ငံကြီးတွေပါလက်စတိုင်းလူမျိုးတွေနေထိုင်နေကြတဲ့ဂါဇာဒေသကိုအစ္စရေးစစ်တပ်ကနှစ်လကျော်ကြာလာသည့်တိုင်ရိတ်ခါလောင်စာဆီစီးဝါတောက်သုံးရီတင်သွင်းခွင့်မပြုဘဲထားတာကြောင့်ဂါဇာကမ်းမြောင်မှာနေထိုင်နေကြတဲ့ပါလက်စတိုင်းလူမျိုးအရက်သား1.2တန်းကျော်ဟာအငတ်ဘေးနဲ့ရင်ဆိုင်နေကြရတဲ့သတင်းတွေ TV မှာအင်တာနက်ကတဆင့်ကြားသိနေကြရပါတယ်ကလေးတငယ်တောင်းတဲ့ချီအာဟာရချို့တဲ့တဲ့ယောဂါခံစားနေကြရပြီးအသက်မသေးဆုံးခဲ့ရင်တောင်မှဒီအာဟာရချို့တဲ့မှုဟာကလေးငယ်တွေရဲ့ဘဝတစ်လျှောက်လုံးကိုတက်ရောက်မှုရှိလိမ့်မယ်လို့လဲဆိုကြပါတယ်။တချို့အငတ်ပေးရင်ဆိုင်နေကြရသူတွေဟာပင်လယ်ကမျိုးသုံးနိုင်တဲ့ရှားပါးလိပ်တွေကိုဖမ်းပြီးတက်ကအ အသက်ရှင်ဖို့စားတောင့်နေကြရတယ်လို့ BBC ကမ္ဘာစီစဉ်မှာဖော်ပြထားတာတွေ့ရပါတယ်။နိုင်ငံရေးသမားအချို့ပညာရှင်အချို့ကအစ္စရေးကအရက်သားတွေကိုလာနေချီရိတ်ခါဖျက်တောက်ပြီးလူသားအသက်ရှင်တန်မှုကိုအန္တရာယ်ကျရောက်စေနိုင်တဲ့ကျူးလွန်မှုကိုပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာအစ္စရေးကိုလက်နက်နဲ့ငွေကြေးထောက်ပံ့ပေးနေကြတဲ့အမေရိကန်အနောက်ဥရောပဒီမိုကရေစီနိုင်ငံကြီးတွေကကန့်ကွက်ပြောဆိုခြင်းလုံးဝမရှိကြတဲ့အပေါ်အံ့အားသင့်စိတ်ပြတ်နေကြတာလည်းဖြစ်ပါတယ်။အစ္စရေးနိုင်ငံမှာဝင်ကြီးချုပ်ယာရူကိုဆယ်စုနှစ်ကြီးရယူထားတဲ့နေတန်ယာဟုအစိုးရရဲ့အခုလိုလှုပ်ရက်တွေကိုသတင်းတွေထဲဖတ်ရှုရချိန်မှာမြန်မာနိုင်ငံမှာရခိုင်ပြည်နယ်ကိုရိတ်ခါစေဝါလောင်စာတဲဆောင်မှုကန့်သက်ထားတဲ့အာဏာသိမ်းစစ်ကောင်စီကိုစိတ်ထဲပြေးသတိရမိပါတယ်။အခုအာနာသိန်းစစ်ကောင်စီလက်ထက်မှမဟုတ်အရင်စစ်အစိုးရတွေဖြစ်တဲ့မဆာလာနေဝင်းခေစောမတန်းရွှေနဲ့ခင်းညွန့်ခေတွေကလေးကဖြက်လေးဖြက်ပြွာနဲ့တိုင်းရင်းသားဒေသတွေကိုစစ်စင်ရေးလှုပ်ဆောင်ပြီးပိတ်ဆို့ခဲ့ကြဖို့တဲ့အဖြစ်နဲ့နှိုင်းယှဉ်စဉ်စားစရာဖြစ်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကိစ္စကိုနှစ်နိုင်ငံကြားဖြစ်ပွားတဲ့စစ်ပွဲအတွင်းအချို့ကမြင်ကြပေမယ့်တချို့သောနိုင်ငံရေးသိပ္ပံပညာရှင်တွေကတော့ပါလက်စတိုင်းဟာအစ္စရေးရဲ့သိမ်းပိုက်ခံဒေသတစ်ဖွဲ့ဖြစ်နေပြီးအခုအဖြစ်ပြက်ကိုပြည်ရင်းစစ်နဲ့လူမျိုးခွဲခြားဆက်ဆံအုပ်ချုပ်တဲ့ apartheid နည်းနဲ့လှုပ်ဆောင်မှုအဖြစ်သတ်မှတ်ကြပါတယ်။ကုန်လွန်ခဲ့တဲ့နှစ်နှစ်နီးပါးကာလအတွင်းဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုဒီဒေသတွေကိုရိခါအကူအညီတည်ယူခွင့်ပိတ်ပင်မှုနဲ့အစ္စရေးရဲ့လေကြောင်းနဲ့မြေပြင်တိုက်ခိုက်မှုတွေကြောင့်အရက်သား 9,000 ကျော်သေဆုံးခဲ့ရတဲ့အတွက်အစ္စရေးကိုလက်နက်နဲ့ငွေကြေးကူညီဖို့အမိန့်ပေးသူအမေရိကန်သမ္မတဟောင်းဂျိုးဘိုင်တန်ကိုအမေရိကန်ပြည်တွင်းမှာဂျီနိုဆိုက်ကျိုးလိုကြွေးကြော်ဆန့်ကျင်ဆန္ဒပြခဲ့ကြပေမယ့်အစ္စရေးရဲ့အရက်သားတွေတည်ဆုံစေတဲ့စစ်စင်ရေးတွေကိုမရက်ဆိုင်နိုင်ခဲ့ပါဘူးအလားတူပဲအနောက်ဥရောပနိုင်ငံကြီးတွေဖြစ်တဲ့ဂျာမနီပြင်သစ် UK အီတလီတို့ကလည်းနေတရာဟုအစိုးရရဲ့လူမျိုးရေးခွဲခြားဖိနှိပ်မှုကလေးတွေအပါအဝင်အရက်သားတောင်းတဲ့ချီတည်ဆုံမှုတွေမှာအစ္စရေးရဲ့တပ်ဖြတ်မှုတွေကိုကန့်ကွက်တားဆီးခြင်းမရှိခဲ့ကြသလိုလက်နက်ငွေကြေးထောက်ပံ့ပေးနေခဲ့တာကြောင့်ပူပါကူညီတဲ့နိုင်ငံတွေအဖြစ်ဆွဆွဲတက်မှတ်ခံနေကြရတာပါပြီးခဲ့တဲ့နှစ်နှစ်နီးပါးအတွင်းပါလက်စတိုင်းရက်သားတောင်းတဲ့ချီတည်ဆုံမှုအတွက်နိုင်ငံတကာရာဇဝတ်ခုံရုံးကအစ္စရေးဝင်ကြီးချုပ်နဲ့ကာကွယ်ရေးဝင်ကြီးတာဝန်ယူခဲ့သူနှစ်ဦးကိုဝရမ်းထုတ်ခဲ့တာလည်းဖြစ်ပါတယ်။ဒါကကမ္ဘာသတင်းတွေကြီးရှုသူတိုင်းအနည်းနဲ့အများသိရှိပြီးဖြစ်တဲ့အကြောင်းအရာတွေနေ့စဉ်နိုင်ငံတကာသတင်းတွေမှာနေရာယူထားတဲ့သတင်းအကြောင်းအရာတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းစစ်တပ်ကလက်နက်ကင်ပုံကန်တဲ့အခြားသောအဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကင်တွေပေါ်ဖြက်လေးဖြက်လုတ်ခဲ့တာဆယ်စုနှစ်နဲ့ချီတမိုင်းရှိပြီးလက်ရှိမှာလည်းဧရိယာအားဖြင့်အကျေပြန့်ဆုံးအတိုင်းတာနဲ့ရခိုင်ပြည်နယ်တစ်ခုလုံးကိုလုတ်ထားတာဖြစ်ပါတယ်။အခြားတစ်ဖက်မှာအစ္စရေးနဲ့အသွင်တရံတူတဲ့အချက်ကလေကြောင်းတိုက်ခိုက်မှုဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသကိုအစ္စရေးလေတပ်နဲ့ကြီးတပ်ရဲ့စစ်စင်ရေးတွေဖြက်ဆီးမှုတွေကမြန်မာနိုင်ငံနဲ့အစအများစွာဆိုးရွားစွာဖြက်ဆီးထိခိုက်စေတာတွေ့ရမှာပါ။မြန်မာနိုင်ငံမှာလည်း2021ခုနှစ်ဆီယနာသိမ်းမှုနောက်ပိုင်းလေကြောင်းတိုက်ခိုက်မှုတွေကဘဲခစ်ကာလနဲ့မှမနိုင်ရှင်လောက်အောင်လှုပ်ဆောင်ခဲ့ပြီးအရက်သားတေဆုံမှုနဲ့ပျက်စီးမှုတွေဖြစ်ပေါ်စေတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းကဖြက်လေးပြက်နဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားတေဆုံမှုတွေပြည်ရင်းသတင်းတွေမှာနေ့စဉ်လိုလိုပါရှိနေကြပေမယ့်နိုင်ငံတကာသတင်းတွေမှာတော့ဗစီကြီးရွာအဖြစ်ပြက်လို့ဖြစ်ရက်တွေကလွဲရင်နေ့စဉ်ဘုံကျဲတိုက်ခိုက်မှုတွေလရှည်ကြဖြတ်တောက်မှုတွေကနိုင်ငံတကာသတင်းကောင်းစင်တွေမဖြစ်တော့ပါဘူး။မြန်မာနိုင်ငံကယူကရိန်းရုရှားစစ်ပွဲပါလက်စတိုင်းနဲ့အစ္စရေးပဋိပက္ခတွေလိုနိုင်ငံတကာမှာအာရုံစိုက်ခံရတဲ့ဖြစ်ရပ်တစ်ခုမဟုတ်တဲ့အချက်မြန်မာနိုင်ငံမှာဖြစ်ပွားတဲ့အဖြစ်ပြက်ရဲ့ထိခိုက်သေးဆုံးမှုပမာဏကအဆိုပါဖြစ်ရပ်နှစ်ခုလိုထိခိုက်သေးဆုံးမှုနဲ့ပျက်စီးမှုပမာဏကိုမမီတာကြောင့်လဲဖြစ်ကောင်းဖြစ်ပါလိမ့်မယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်းရဲ့သားသေဆုံးမှုတွေအတွက်လက်နက်ခဲယမ်းနဲ့ငွေကြေးထောက်ပံ့နေတဲ့အမေရိကန်ပြည်ထောင်စုကတက္ကသိုလ်ကျောင်းသားတွေလူမှုတွေဆန္ဒပြတာကန့်ကွက်တာတွေလှုပ်ဆောင်နေကြပေမဲ့လေသမရနှစ်ဆက်ပြောင်းသွားသည့်တိုင်းအထိအစ္စရေးအစိုးရရဲ့တိုက်ခိုက်မှုတွေကိုဆက်လက်ကူးညီနေဆဲဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြည်ရင်းစစ်ပွဲမှာအာဏာသိမ်းစစ်အစိုးရကနေ့စဉ်လေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နိုင်ဖို့လေရင်တွေလက်နက်ခဲယမ်းတွေကိုဘယ်နိုင်ငံတွေထံကဝယ်ယူရရှိနေပါသလဲလို့စမ်းစစ်ရင်းအဓိကအားဖြင့်ရုရှားနိုင်ငံထံကဖြစ်ပြီးဒုတိယကတရုတ်နိုင်ငံဖြစ်ပါလိမ့်မယ်အစ္စရေးကဂါဇာကိုရိတ်ခါလောင်စာဆီဆေးဝါးပိတ်ဆို့ထားခြင်းကြောင့်ဂါဇာကမ်းမြောင်ကပါလက်စတိုင်းတွေအာဟာရချို့တဲ့ဝေဒနာဆိုးရွားစွာခံစားနေကြရသလိုအငတ်ဘီးနဲ့အသက်ဆုံးရှုံးသူတွေလည်းမကြခင်ရှိကောင်းရှိလာနိုင်ခြေရှိပါတယ်မြန်မာနိုင်ငံမှာလည်းစစ်ကောင်စီရဲ့ပိတ်ဆို့မှုကြောင့်စစ်တွေနဲ့တချို့သောဒေသတွေမှာအခြားဒေသကိုရှေ့ပြောင်းနေထိုင်ဖို့ငွေကြေးမပြည့်စုံတဲ့အရက်သားတွေကုန်စည်နှုန်းကြီးမြင့်တဲ့အတန်အသက်မွေးဝမ်းကြောင်းလုပ်ဖို့အခြေအနေမရှိလို့ ဝင်ငွေမရှိတဲ့ဒဏ်တွေကိုခံစားနေကြရတာဖြစ်ပါတယ်။အခုလိုကမ္ဘာအခြေအနေနဲ့မြန်မာအခြေအနေနှိုင်းယှဉ်သုံးသပ်ကြည့်ရင်မြန်မာနိုင်ငံရဲ့ပြည်တွင်းစီလက်နက်ကိုင်ပဋိပက္ခနဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးလူမျိုးစုဒန်းတူအခွင့်အရေးရရှိရေးတည်ရန်စာတာတွေမျှတစွာခွဲဝေခံစား권တွေရရှိဖို့အင်အားကြီးနိုင်ငံတွေရဲ့ဖိအားအကူအညီတွေကိုမျှော်လင့်ဖို့မဖြစ်နိုင်ပါဘူး။လူအခွင့်အရေးဒီမိုကရေစီရေးလူနည်းစုအခွင့်အရေးဒန်းတူညီမျှရေးတွေနဲ့ပတ်သက်လို့နှမျိုးသောစံနှုန်းတွေကန့်ဆွဲထားကြတဲ့အင်အားကြီးနိုင်ငံတွေအနေနဲ့၎င်းတို့နိုင်ငံအကျိုးစီးပွားကမ္ဘာလုံးဆိုင်ရာလွှမ်းမိုးထုတ်ကိုင်နိုင်ဖို့မဟာဗျူဟာစာတာတွေကအဓိကဦးစားပေးရွေးချယ်ကြတဲ့အခြေအနေမျိုးမှာမြန်မာနိုင်ငံအနေနဲ့မိမိတို့ပြဿနာကိုမိမိတို့အင်အားနဲ့ဉာဏ်ပညာနဲ့အမျှော်မြင်တွေကိုသာအာကိုအာထာပြုဖြည့်ရှင်းကြရမယ့်အဖြစ်ကိုနားလည်ထားဖို့အရေးကြီးတာလည်းဖြစ်ပါရဲ့ရှင်
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာအခုဆက်လက်ပြီးတော့တရင်နဲ့အတူလူဒူစကားတန်ကန်ထားမှာကဆုံလာပြင်းနေမှာငလင်ဘေးတန်တဲ့မန္တလေးဒေသခံတွေဖျားဘူးထွက်လာကြပြီးဆူတောင်းဆူယူပြုခဲ့ကြဆိုတဲ့တရင်နဲ့အတူလူဒူစကားတန်ကိုຫນွေဦးမောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုတင်ဆက်ပေးမယ့်အစီအစဉ်ကတော့တရင်နဲ့အတူလူဒူစကားတန်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ကဆုံလာပြင်းနေမှာငလျင်ဘေးဒဏ်သင်မန္တလေးဒေသခံတွေဖျားဖူးထွက်လာကြပြီးဆူတောင်းဆူယူပြုခဲ့ကြပါတယ်ဒီတဲ့သင်ကိုရွှေညာမောင်ကပေးပို့ထားပါတယ်ငလျင်ကြောင့်ရှေးလျာဖျားသိမ်းကျောင်းတွေပြိုကျပျက်စီးတာတွေရှိပေမဲ့အမှုပညာမြောက်လှပတဲ့မန္တလေးဟာကျွင်းကျန်တဲ့သူခုမလက်ရာတွေနဲ့မေလလယ်မှာလှလှပပရှိနေပါတယ်မန္တလေးတောင်ကြီးကမင်းတို့မင်းရဲ့အလွန်တော်တဲ့ကုသိုလ်လို့ပြောစမှတ်ပြုကြတဲ့ကုသိုလ်တော်ဖရာစန္ဒာမုနိဖရာတို့ဟာမန္တလေးတောင်နဲ့ပဏံရပြီးတင့်တယ်နေကြပါတယ်ဒီကနေ့ကဆုံလာပြည့်နေ့မှာတော့တဘာဝဘေးဒဏ်သင့်မန္တလေးသူမန္တလေးသားတွေဟာဖရာကျောင်းကန်ဒီစီရောက်အောင်လာခဲ့ကြပြီးဖျားဝတ်ပြူရာဆူတောင်းဆူယူပြုခဲ့ကြပါတယ်ပသိမ်ကြီးမြို့နယ်ကဖျားဝတ်တက်မပြတ်ခဲ့တဲ့အမျိုးသမီးကြီးတဦးကတော့ဆူတောင်းခဲ့ပုံကိုအခုလိုပြောပြပါတယ
်ဗါရီဆူတောင်းဖြစ်တဲ့အောင်ဆိုတော့အများသောအဖြစ်ကတော့ပြိုကျတဲ့သုံးသွားတဲ့ဟာလေးတွေကိုလေဟောသူတို့အတွက်ကိုကိုယ်လည်းသီလနဲ့စောက်တည်ပေးတော့လေဟောကုသိုလ်ယူပေးတာပေါ့နောက်ကျတော့အမြတ်တမ်းဝေပေးတယ်နောက်ရကျန်လူတွေလည်းဒီကတ်ကြီးကိုကြော်လွားနိုင်ပါလေလို့ဆူတောင်းပေးရတာပေါ့နော
်ကဆုံသားပြင်းနေဟာမြမဗုဒ္ဓဘာသာဝင်တွေအတွက်မြတ်စွာဘုရားပြားလေးတော်ရတဲ့နေ့ဖွားမြင်တော်မူတဲ့နေ့ဘုရားပွင့်တော်မူရာနေ့နဲ့ပြိဋ္ဌိနိဗ္ဗာန်ပြုရာနေ့ဖြစ်လို့အထွတ်မြတ်ထားရာနေထူးနေ့မြတ်ဖြစ်ပါတယ်။ဒါကြောင့်တဘာဝဘေးဒဏ်ကြောင့်ကိုယ်စိတ်နှစ်ပါးညှို့နှွမ်းနေခြင်းဖြစ်ပေမဲ့လည်းမန္တလေးမြို့သူမြို့သားတွေဟာနေထူးနေ့မြတ်မှာထမင်းကအစအေးမုတ်စတာတွေကိုစတုတီတာလှူဒန်းနေကြတာကိုမြင်တွေ့ရမှာဖြစ်ပါတယ်။ညနေခင်းမှလည်းညောင်ရီသုံးလောင်းဘွဲကိုအစဉ်အလာမပြတ်ဆက်လက်ကျင်းပခဲ့ကြပါတယ်။ငလျင်လှုပ်ခတ်ပြီးတလခွဲခန့်ရှိလာပြီးမဲ့ပျို့ပြတ်သွားတဲ့ဘုရားကျောင်းကံတွေမှာစနစ်တကျသိမ်းဆင်းနိုင်တာမရှိသေးတဲ့အတွက်ပြန်လည်တည်ဆောက်နိုင်တဲ့အခြေအနေကလည်းအတော်ကိုအလန်းဝင်းနေအောင်မှာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ28ရက်နေ့ငလျင်ဘေးဒဏ်ကြောင့်မန္တလေးမြို့အတွင်းထိခိုက်ပျက်စီးတာတွေရှိခဲ့သလိုပေပေါင်း986ပေမြင့်မာတဲ့မန္တလေးတောင်တော်ပေါ်မှာလည်းဘုရားကျောင်းဆောင်များအကွဲတာနိုင်ရန်စည်းများကွာကြတာရင်းပြင်တော်ရှိကျွေပြားများအကွဲတာစတဲ့ထိခိုက်ပျက်စီးမှုတွေလည်းရှိခဲ့ပါတယ်ဖျားစီဒီတိုင်းမှာပျက်စီးပြိုပြတ်တာတွေရှိနေပေမဲ့လည်းပြန်လည်ပြုပြင်နိုင်တာစနစ်တကျသိမ်းဆည်းနိုင်တာမရှိသေးပဲညှိုးနှွမ်းနေကြရတာဖြစ်ပါတယ်မန္တလေးတောင်တော်အပါအဝင်တောင်ချင်းအနီးတစ်ဝိုက်ကကုသိုလ်တော်စန္ဒာမုနိကျောက်တော်ကြီးစတဲ့ဖျားစီဒီတွေမှာဖျားဖို့ပြည်သူတွေတွာလာနေကြတာကိုတွေ့မြင်ရပါတယ်အချမ်းပတ်စစ်တပ်ကတော့ကြီးမားတဲ့တဘာဝဘေးကိုကြုံတွေ့နေရပေမဲ့ပြိုကျပျက်စီးသွားတဲ့သာသနာ့နေမြေတွေကိုပြန်လည်ထူထောင်ဖို့လှုပ်ဆောင်နိုင်တာမရှိပဲမန္တလေးတောင်ချီမှာအလူခံပုတ်ပြားတစ်ချက်ကိုအဆက်သိက္ခာမဲ့ထောင်ထားတာကိုတွေ့ရပါတယ်အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောင်ချွေညာမောင်ကပေးပို့ထားတာပဲဖြစ်ပါလိမ့်ခင်ဗျာ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.66 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွေသားတွေကဆုတောင်းနေတာပို့တာလာပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်တွေရဲ့သတင်းအချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်